မောခာဆိုက်ကလုန်းမုန်တိုင်းကြောင့်ထိခိုက်သေးဆုံးသူအရေအတွက်ဟာတနင်္ဂနွေလုံးတိုင်းတာနဲ့တဖြည်းဖြည်းတိုးလာနေပြီးတော့80ကျော်သွားပြီလို့တရားဝင်သတင်းတွေမှာဖော်ပြနေတဲ့အချိန်မှာမြန်မာနိုင်ငံအနောက်ပိုင်းမှာရင်ဂျာဒုက္ခသည်အများပြအပါအဝင်လူရနဲ့ချီပြီးတော့ပျောက်ဆုံးနေနိုင်တဲ့အကြောင်းအကူအညီပေးရေးအဖွဲ့တွေနဲ့ဒုက္ခသည်အတိုင်းဝိုင်းကဆွေးနွေးနေပါတယ်။မုန်တိုင်းအပြီးအရေးပေါ်လိုအပ်ချက်တွေကိုချက်ချင်းတုံ့ပြန်နိုင်မှုကြိုးစားနေတဲ့အကြောင်းလည်းကုလသမဂ္ဂအရာရှိတွေကပြောဆိုပါတယ်။
Rohingya refugees in the camps in Teknaf and neighboring Bangladeshi communities were the most affected.
Rohingya ဒုက္ခသည်စခန်း Teknaf နဲ့အနာတဝိုက် Bangladesh နိုင်ငံကလူမှုအတိုက်အဝန်းတွေအများဆုံးထိခိုက်ခဲ့တဲ့အကြောင်းထောင်နဲ့ချီတဲ့ယာယီခိုလုံတဲ့နေရာတွေဝန်ဆောင်မှုပေးတဲ့နေရာတွေစောင့်ရှောက်ကူညီပေးနေတဲ့လုပ်ငန်းတွေပျက်စီးခဲ့ပြီးတော့လာမယ့်မိုးရာသီမှာနေထိုင်ဖို့တိတ်ကိုအန္တရာယ်ကြီးတဲ့အခြေအနေမှာဖြစ်နေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရ Olga Sarado ကမနေ့ကဂျနီဗာမှာပြောဆိုခဲ့တာပါ။တနာရီမိုင်130နီးပါးတိုက်ခတ်ခဲ့ပြီးတော့ရေလွှမ်းမှုမှုတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့လူဦးရေ16သန်းကျော်ရဲ့ဘဝတွေထိခိုက်ခံရပွဲရှိတယ်လို့ကုလသမဂ္ဂကလေးသင်ငယ်များစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ထားပါတယ်ရှင်။